မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအတိုင်း RFA ရဲ့2024ခုနှစ်ဩဂတ်လ24ရက်နေ့စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာတပည့်ရင်းနဲ့ရေဦးမှာစစ်ကြောင်းထိုးလို့ဒေသခံတပေါင်းခန့်ထပ်မံထွက်ပြေးနေရတဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။စစ်ကောင်စီဦးဆောင်ကျင်းပမဲ့ရွေးကောက်ပွဲကမြန်မာနိုင်ငံရဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းနိုင်မှာမဟုတ်ကြောင်းနဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုအားပေးထောက်ခံဖို့အကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှုCDM အဖွဲ့တွေကနိုင်ငံတကာတည်အောင်ဩဂတ်လ23ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတရုတ်အိန္ဒိယအပါအဝင်အိန္ဒိချင်းအာဆီယံနိုင်ငံတွေကမ္ဘာနိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာပြည်သူတွေရဲ့သဘောထားအမှန်ကိုနားမလည်ဘူးလို့ယူဆတာအကြောင်းနိုင်ငံတကာကိုတောင်းဆိုတာလို့ပြောပါတယ်။ဒါကိုမန္တလေးဒေသအကြမ်းမဖက်အာဏာပိဆိုင်ရေးအဖွဲ့မွန်ပြည်နယ် CDM နိုင်ငံဝန်ထမ်းများကောင်စီလွတ်လပ်သော CDM အင်အားစုနဲ့အခြေခံပညာရေးဘုတ်ဖွဲ့များကော်မတီတို့ကပါဝင်တောင်းဆိုခဲ့တာပါရှင်။စကိုင်းတိုင်းချောင်းမြို့နယ်က CDM ဆီယာမတအူးနဲ့အမျိုးသားတအူးတို့ဩဂတ်လ22ရက်နေ့မှာစစ်ကောင်စီတပ်ကတပ်ဖြတ်တာကိုခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်။နွယ်ခွေရွာကနေချောင်းမြို့မဈေးကိုဈေးဝယ်လာတဲ့အသက်24နှစ်အရွယ်ကိုဝင်ဆောင်စီဒီယန်ဆရာမမတ်စာကြီးဦးကိုစစ်ကောင်စီတပ်ကနှင်းပန်းနှိပ်စက်ပြီးပြစ်ခတ်တပ်ဖြတ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။သူဟာချောင်းမြို့မရဲစခန်းနဲ့မီတာ100ခန့်အကွာမှာရှိတဲ့ချောင်းမြို့မဈေးရဲ့တောင်ဘက်မှာပြစ်တက်ခံလိုက်ရတာလို့ပြောပါတယ်။အဲ့ဒီနေ့တည်းအထဲမှာပဲစစ်ကောင်စီတပ်သားတွေဟာအသက်25နှစ်ဝန်းကျင်ရှိတဲ့အမျိုးသားတအူးကိုလက်ပြန်ကျိုးတုပ်ပစ်တက်ပြီးတော့ချောင်းပခုတ်ကူလမ်းဆောင်ကားလမ်းဘေးမှာဆွန့်ပစ်ထားခဲ့တယ်လို့ပြောပါတယ်ရှင်။ဩဂတ်လ22ရက်နေ့ကတနင်္သာရီတိုင်းလောင်းလုံးမြို့နယ်အတွင်းကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်နေတဲ့အချိန်စစ်ကောင်စီကပြစ်လိုက်တဲ့လက်နက်ကြီးကြောင့်အရသာတယောက်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တဝဲမြို့ပေါ်ကနေပြက်လိုက်တဲ့လက်နက်ကြီးကလောင်းလုံးမြို့နယ်ထိန်တွင်းရွာတဲ့ကြားရောက်ပောက်ကွဲလို့အသက်80ကျော်အရွယ်အဖွားတဦးသေဆုံးခဲ့တာပါ။အဲ့ဒီနေ့ကပဲစကိုင်းတိုင်းရမပင်မြို့နယ်ပေကုံးရွာမှာလဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့လေယာဉ်လုပ်ငန်းခွင်ဝင်နေတဲ့စလင်းကြီးမြို့နယ်ဂုံတော်ရွာနေအသက်33နှစ်အရွယ်ကိုစော်မင်းထက်သေဆုံးခဲ့ပါတယ်။ရင်မပင်မျိုးနဲ့မှာစစ်ကောင်စီတပ်ကတိုက်ပွဲမဖြစ်ဘဲလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်တတော်ကြီးပေကုံးစတဲ့ရွာတွေထဲကိုလက်နက်ကြီးကြီးဝင်မကြခဏကြားရောက်ပောက်ကွဲနေတယ်လို့ဒေသခံတွေကပြောပါတယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်တဲကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရသူ3000ခန့်ရှိနေပြီးစားနပ်ရိက္ခာနဲ့အမိုးအကာတွေလိုအပ်နေတယ်လို့ပအုပ်အမျိုးသားလွတ်မြောက်ရေးတပ်မတော်PNN ကဩဂတ်လ24ရက်နေ့ဒီနေ့မှာပြောလိုက်ပါတယ်။စီဆိုင်မြို့နယ်ရှေးဘက်ချမ်းကရွာတွေဘက်ကိုစစ်ကောင်စီတပ်နဲ့လက်အောက်ခံပြည်သူ့စစ်အဖွဲ့တွေကစားတောက်ကုန်လူသုံးကုန်နဲ့လေယာသုံးပစ္စည်းတွေတဲယူခွင့်ပိတ်ထားလို့အခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်။ဩဂတ်လ1ရက်နေ့ကနေ24ရက်နေ့အထိစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရသား2ဦးသေဆုံးပြီး4ဦးထဏ်ရာရခဲ့တယ်လို့PNN ကပြောထားပါတယ်ရှင်။စကောင်စီရုံးဆိုင်ရာနေပြည်တော်ကောင်စီနယ်မြေပြင်မနာမြို့နယ်မှာမိုးသည်ထန်စွာရွာနေလို့ငလိုက်ချောင်းကြီးရုတ်တရက်မြင့်တက်လာပြီးချောင်းဘေးမှာရှိတဲ့ပြင်မနာမြို့ပေါ်ရက်ကွက်တချို့နဲ့ရွာတချို့ရေကြီးနစ်မြုပ်နေပါတယ်။ဒီနေ့မနက်2နာရီခန့်မှာရုတ်တရက်ရေကြီးလာတာကြောင့်ချောင်းဘေးကနေအိမ်တချို့ရေထဲမျောပါသွားတယ်လို့ပြင်မနာမြို့ကတယောက်ကပြောပါတယ်။ငလိုက်ချောင်းဟာနေပြည်တော်ကလွှတ်တော်တမရအိမ်တော်နဲ့နေပြည်တော်ကောင်စီအနီးကနေပြင်မနာမြို့တွင်ရက်ကွက်တွေတဲ့ဖြတ်တန်းစီစဉ်နေတဲ့ချောင်းဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။စကိုင်းတိုင်းတပရင်မြို့ကိုစစ်ကောင်စီကပြန်လည်ထိန်းချုပ်လိုက်ပြီးတပတ်အကြာဩဂတ်လ24ရက်နေ့ဒီနေ့မှာ စကောင်စီကတပရင်ရေဦးကားလန်းတက်လျှောက်ကရွာတွေထဲစစ်ကြောင်းထိုးပြီးနေအိမ်တွေကိုမီးရှို့နေတယ်လို့ပြောပါတယ်။ထွက်ပြေးရတဲ့စစ်ဘေးဒုက္ခတွေတသောင်းလောက်ထပ်ရှိနေပါတယ်။အပြည့်အစုံကိုကိုရဲစီသူကတင်ပြထားပါတယ်ရှင်။
စကိုင်းတိုင်းတပင်းရေဦးကားလန်းဘော်ကရွာတွေကိုဩဂတ်လ၂၄ရက်ဒီကနေ့မှာစစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်ရောက်စီးနင်းတာနဲ့နေအိမ်တွေကိုမိရှို့တာတွေလုပ်လို့အနီးတစ်ဝက်ရွာတွေကဒေသခံတသောင်းကျော်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေနဲ့စစ်ဘေးဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်။တပင်းမျိုးကိုထိန်းချုပ်ထားတဲ့စစ်ကောင်စီတပ်ကစစ်ကြောင်းစုစုပေါင်း၂ ျက်စီးနေတယ်လို့ဒေသခံတို့ကပြောပါတယ်
။ကျွန်တော်ရေဦးနဲ့တပင်းကြမှာရှိတဲ့ငရုတ်တုံ mostly ကုန်းနှောကိုရင်ပိတာနောက်တော့အောင်းသာမစိုးရင်ပြောပွဲဒီကိုဒီကိုချိုးရွာအဲ့ဒီကဟာကျင်းကျူရအကုန်တိတ်ဆောင်ရတယ်။ရုပ်တွေပြေးကြရတာပေါ့ထားပြီးတော့ဒီရင်ကတကြောင်ကပြောပွဲကိုရောက်ပြီးတော့ပြောပွဲရွာကိုပြီးရှုပ်တယ်။ကနေအိမ်ကျွန်းနဲ့ပါညာတော့သူတို့ရှိနေတော့မသိရသေးဘူးပေါ့
။ရေဦးမျိုးကလာတဲ့စစ်ကြောင်းကတော့ဒီကနေ့ညနေပိုင်းမှာမုတ်စီရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအပြင်တပရင်းမျိုးနီးကကံပြားရွာကနေတွေကိုလည်းစစ်ကောင်စီတပ်ကမိရှုဖျက်ဆီးနေတယ်လို့ဒေသအခြေစိုက်ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။တပရင်းမျိုးပေါ်တိုက်ပွဲတွေကြောင့်အရင်ကတည်းကတင်းရှောင်ရသူစစ်ဘေးဒုက္ခသည်တထောင်ကျော်ရှိနေပါတယ်။လက်ရှိမှာနောက်ထပ်လူတထောင်ကျော်ထပ်မံတင်းရှောင်နေရတာကြောင့်စုစုပေါင်းထွက်ပြေးတင်းရှောင်နေရသူ2000ကျော်ရှိသွားပြီလို့ဒေသခံတွေကပြောပါတယ်။လက်ရှိမှာစစ်ဘေးဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့တပရင်းမျိုးနယ်ညီနောင်များအဖွဲ့တာဝန်ရှိသူကိုကြီးဖြိုးက RFA ကိုပြောပါတယ
်။ဒီနေ့မနက်မှာကျတော့ကံများကစိတ်ဆောင်နေဆိုရင်ဘာမှမပါဘူးပြ။သူတို့ဝက်စားမပါဘူး၊ဆောင်းမပါဘူး၊ရှင်းအောင်မပါဘူး။ဆက်တူစားတော့ကြဥက္ကဋ္ဌကလည်းမပါဘူး။တမီးတို့လေးတွေတော့ပြီးတော့ဒီမနက်ခင်းမှာပဲတော့ဝေငှပြီးတော့သူတို့ဒီစားရေးတော့အဆင်ပြေဖို့အတွက်အကူအညီပေးရတာရှိတယ
်။စစ်ကောင်စီတပ်အခုလိုစစ်ကြောင်းထိုးနေတာကကာကွယ်တပ်ဖွဲ့တွေတပင်းမျိုးကိုမကတ်နိုင်ဘူး။နီးစက်တဲ့ရွာတွေကိုနေမြေရှင်းနေတာဖြစ်နိုင်တယ်လို့96 Soldier PDF အညာတခွဲရဲ့စီးရေးတာဝန်ခံကိုမန်းလေးကခန့်မှန်းပါတယ်။
ကျွန်တော်ကျွန်တော်ဒီမြို့ပြန်မကတ်နိုင်အောင်လို့သူတို့ဒီနေမရှိနေတဲ့တဘောပဲဗျာသူတို့ဒီမှာအဖိုင်မှာဒီကျွန်တော်မှာထပ်ချမယ်လို့ကျွန်တော်နှိုင်းနေပေါ့ဗျာဒီတရင်းကိုသူတို့လက်မလွတ်တော့ဘူးဗျာသူတို့အထိုင်မှာအောင်းဆဲပြီးတော့ဒိနာတွေကိုတကွင်းတွေဖော်ပြီးတော့သူတို့ဒီအရင်ကရှိနေတဲ့နေမီထက်မြို့ထဲမှာသူတို့ခန့်စစ်ဖို့အကျဉ်းချဲ့ပြီးတော့နေမရှိပြီးတော့တကွင်းလုံးဝဖော်မလို့ကျွန်တော်ကတော့ခံမှန်းတာပဲဗျာ
ဒီအခြေအနေတွေနဲ့ပတ်သက်လို့တုံ့ပြန်ချက်ရဖို့စစ်ကောင်စီရဲ့စကိုင်းတိုင်းပြောခွင့်ရသူလူမျိုးဝင်ကြီးဥညွန့်ဝင်းအောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြဆူတာမရှိပါဘူး။တပရင်းမျိုးကိုဩဂတ်စ်လ18ရက်နေ့မနက်အစောပိုင်းမှာကာကွယ်ပူးပေါင်းတပ်တွေသိမ်းပိုက်နိုင်ခဲ့ပေမဲ့စစ်ကောင်စီတပ်ရဲ့လေကြောင်းသုံးတိုက်ခိုက်မှုနဲ့စစ်အင်အားဖြစ်တင်းလာမှုကြောင့်အဲဒီညနေပိုင်းမှာပဲပြန်လည်လက်လွတ်ခဲ့ရပါတယ်ခင်ဗျာ
။အခုတခါ TNN အနေနဲ့ PDF ပူးပေါင်းတပ်တွေသိမ်းထားတဲ့နောင်ချိုမြို့နဲ့35မိုင်မှာဝေးတော့တဲ့စကောင်စီအတွက်အရေးပါတဲ့စစ်တင်နန်းချောင်းတွေရှိရာပြင်ဦးလွင်မြို့ကိုတော်လန်ရေးတပ်ဖွဲ့တွေသိမ်းပိုက်ဖို့နီးကပ်နေပြီလားဆိုတာကိုမတ်တီရီမင်းစင်ဆက်ပြီးတော့ပြောပြမှာပါရှင်
။ပြင်ဦးလွင်မြို့သိမ်းတိုက်ပွဲဖြစ်လာဖို့ဘလို့အခြေအနေရှိသလဲ။ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့ကိုတအန်းတက်မတော့ TNL နဲ့မန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ MTY PDF ပူးပေါင်းအဖွဲ့တွေက2024ဇွန်လ10ရက်နေ့ကသိမ်းယူခဲ့ပါတယ်။နောင်ချိုနဲ့ပြင်ဦးလွင်ဟာ35မိုင်ကျော်သာဝေးတော့တာပါ။စစ်ကောင်စီကပြင်ဦးလွင်မြို့ကိုကာကွယ်ဖို့မြို့နယ်၈မိုင်ကွာကတရက်ကုန်းရွာနဲ့19မိုင်ကွာကဗန်မွေးရွာတွေမှာအပြောင်ပြစ်စင်နေတဲ့အခိုင်အမာခံစစ်ပြင်ထားခဲ့ပါတယ်။ဒါပေမဲ့နောင်ချိုနဲ့၂မိုင်ကွာကစစ်ကောင်စီ606ဒုံးတက်ရင်ကိုတော်လှန်ရေးတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီကဗန်မွေးရွာခံစစ်ကိုပြင်ဦးလွင်ကဝက်ဝံရွာကိုပြန်ဆုတ်လာခဲ့ပါတယ်။2024နှစ်စန်းပိုင်းတွေကစစ်ကောင်စီကဝက်ဝံဗန်မွေးလေချင်းကွေ့စတဲ့ပြင်ဦးလွင်နောင်ချိုအဆက်ရွာတွေကနေပြင်းလွင်ကိုကာဖို့အတွက်ပြင်ဆင်ခဲ့တာပါတော်လန်ရေးတပ်ဖွဲ့တွေကမန္တလေးနောင်ချိုမိုးကုတ်ပြင်းလွင်လမ်းပိုင်း300ကနေတပြိုင်နက်ဝင်ရောက်နိုင်ဖို့ကြိုးပမ်းနေတဲ့အနေအထားကိုတွေ့ရပါတယ်ပြင်းလွင်ကိုသိမ်းဖို့ကစစ်ကောင်စီရဲ့အဓိကထောက်ပို့လမ်းကြောင်းတွေကိုဖျက်တောက်ထားဖို့လည်းလိုပါတယ်ဒါပေမဲ့မန္တလေးကလာမဲ့စစ်ကောင်စီရဲ့စစ်ကူတွေကိုဖျက်တောက်နိုင်မဲ့21မိုင်စစ်စေးရေးဂိတ်လမ်းကြောင်းကိုလည်းတော်လန်ရေးတပ်ဖွဲ့တွေကလက်ရှိအချိန်ထိမထိန်းချုပ်နိုင်သေးပါဘူးဒါတွေကြောင့်ပြင်းဦးလွင်မြို့သိမ်းတိုက်ပွဲတွေဟာအချိန်ယူရအောင်မယ်လို့နိုင်ငံရေးလေးလာသူတွေကခံမှန်းနေကြပါတယ်။ပြင်းဦးလွင်ကစစ်ကောင်စီအတွက်ဘလို့မျိုးလဲ။ပြင်းဦးလွင်မြို့ကနှစ်စဉ်ဗိုလ်လောင်းတွေစစ်အင်ဂျင်နီယာတွေကိုယာနဲ့ချီမွေးထုတ်ပေးနေတဲ့စစ်တပ်ကတူ DSA Tamro Nibinga Dagdu DSTA, Tamro Satoin Electronic Tenanjang Shire New Pipare, Tajang Biunga Sikansi Tatariga, Chimian Tatrigala, Sitai Swain, Makana Blue, Tonta Duile Shibare, Tabime Sikansi and Ninero, Biungu, Lasho Yamakalu, Pikamam Hobau, Pilagain, Taibuega, Bientanheimare, Tabian Sikansiga, Mandali de Reugani, Lejang Piku, Ninika Pinainaja. Chilagain, the charm Muri got Lejang Takamu, Pumia, Nainelu, Nangay Lila Duriga, don't that Javare. Lashi, Pune Chine Blue Shile, Pune would tolerate the quarry, Taitome, so red Rinijang, that Yashiri, Nidazu Sumuriga, bigger at Okola, Chavaniga Salu, Mandalin, Nibirone, Jango Murigo, Denshaw, Dajarelu, Tidaganiga, Biovare, Eddie now Yata win at the Chune, Nidazu Winiva, Mugo, Sunqua, Dajavare, Pune ha, Pora Zangi, Nabia Shire, Mule, Tipare, a Guru, a Sangi, Janda Regule, Nibariga, Labian, Kodajabi. ပြုံးလွင်ဟာ၆တက်တိတ်ဆိတ်သွားခဲ့ပါတယ်စစ်ဖြစ်လာရင်ပြင်းနိုင်ဖို့တက်စီဒီဇယ်တွေကျိုးစုထားကြပြီးကွန်ပျူစီတွေကိုလုံခြုံတဲ့နေရာတွေမှာတိုးလောင်ထားရတယ်လို့ပြုံးလွင်ကလုပ်ငန်းရှင်တချို့ကပြောပါတယ်အခုတော့ပြုံးလွင်မှာနှစ်တီအကြာကြီးနေထိုင်ခဲ့ကြတယ်မြို့ကန်စစ်စစ်တွေလောက်ပဲဘယ်ကောမှမတင်းဆောင်ပဲကျန်နေပါတော့တဲ့ရှင်အခုနောက်ဆုံးအနေနဲ့စစ်မှုမထမ်းလို့တဲ့လူငယ်တွ
မင်္ဂလာပါရှင် RFA ပေးစာပြန်စာစီစဉ်ကနေကျေးဇူးပါတယ်ဒီတစ်ပတ်စီစဉ်မှာ ARD တိုင်းကပေးစာကိုအရင်ဆုံးတင်ပြချင်ပါတယ် ARD တိုင်းမှာစစ်မှုမထမ်းကျင်တဲ့လူငယ်တွေကိုငွေတောင်းခံတာတွေလုပ်နေပါတယ်တဲ့ရက်ွက်အုပ်ချုပ်မှုတွေကစစ်မှုတန်းစရင်နဲ့မပါကျင်တဲ့သူတွေလူငယ်တွေရှိတဲ့အိမ်ကိုတအိမ်ကိုတသိန်းစီနဲ့လေးလတစ်ကြိမ်ငွေကောက်ခံနေပါတယ် RFA ရေ ARD တိုင်းဒေသကြီးကြောင်းကုန်းမြို့နယ်စင်ကူးကျေးရွာမှာရှိတဲ့အသက်ပြည့်တဲ့လူငယ်တွေနေတဲ့အိမ်ကသူတွေတသိန်းပေးရမယ်လို့အတင်းအဓမ္မငွေတောင်းခံနေရတာပါ RFA ဆိုပြီးတော့ပေးပို့လာတာပါရှင်အခုတကတင်ပြချင်တာကမကွေတိုင်းပွင့်ဖြူမြို့နယ်ကပေးစာပါပွင့်ဖြူမြို့ပေါ်ကရွာတွေမှာအုပ်ချုပ်မှုတွေကစစ်မှုမထမ်းကျင်တဲ့လူငယ်တွေကိုငွေအများကြီးတောင်းခံနေပါတယ် RFA တအိမ်ကို3000ပေးရပြီးပတ်စံရှိတဲ့အိမ်ဆိုရင် 9000 ကနေ 8000 ထိကောက်ခံနေတာပါပတ်စံမပေးနိုင်ရင်စစ်မှုထမ်းမှုဆိုပြီးလူလိုက်ခိုင်းနေတာပါပတ်စံတတ်နိုင်တဲ့သူတွေကတော့စက်သိန်း80လောက်ပေးပြီးလူအစားတို့ထည့်နေရပါတယ်စားဝတ်တွေကခက်ခဲတာနဲ့ပြည်သူတွေရဲ့ဘဝတွေကတော့စိတ်ညစ်စရာတွေကြီးပါပဲ RFA ကူညီပေးကြပါအောင်လို့ဆိုပြီးပေးပို့လာပါတယ်ရှင်အခုဆက်ပြီးရှမ်းပြည်နယ်တောင်ပိုင်းကပေးပို့လာတဲ့စာကိုတင်ပြပေးပါမယ်ရှင်ရှမ်းပြည်နယ်တောင်ကြီးမှာစစ်တပ်ပအုပ်ပြည်သူစစ် PNO တွေပေါင်းပြီးစစ်မှုမထမ်းကျင်တဲ့အိမ်တိုင်းကိုငွေကြေးကောက်ခံနေပါတယ်တဲ့တောင်ကြီးမြို့နယ်ကကြောက်နီတရက်ပင်လဖယက်နီဖယက်မဲလူရိုးတောင်နဲ့ရေဘူးကျေးရွာတွေမှာစစ်မှုမထမ်းကျင်တဲ့အိမ်တိုင်းကိုပထမတစ်ခေါက် 2000 ကျော်ဒုတိယမှာ 4000 ကောက်ခဲ့ပြီးအခုတတိယတစ်ခေါက်မှာတော့ 8000 ကောက်ခံနေပါတယ်တဲ့အငှားစစ်သားတွေခေါ်ဖို့အတွက်ကောက်ခံတာလို့လည်းပြောပါတယ်ကျွန်တော်တို့ရွာတွေကအခြေခံလူတန်းစားတွေများပါတယ်ပတ်စံကမထက်မနေရဆိုပြီးအိမ်တိုင်းကိုလက်ကောက်ခံနေပါတယ် RFA ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးရှမ်းပြည်နယ်တောင်ပိုင်းကပဲပေးပို့လာတဲ့စာကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSF ကရှမ်းပြည်နယ်တောင်ပိုင်းရစောင်းမြို့နယ်ကပြည်သူတွေစီကနေစက်ကြီးကောက်နေပါတယ်တဲ့။မတ်လမှာတစ်ကြိမ်ဩဂတ်လမှာတစ်ကြိမ်ပတ်စံနဲ့စံတွေတောင်းပါတယ် RFA ။ဒါတွေမကပဲဆယ်ဘင်းကားတစ်စီးကိုငွေ10သိန်းထွန်ဆက်တစ်စီးကိုငွေ9သိန်းတောင်းတာတွေလည်းလုပ်နေပါတယ်တဲ့။ RCSF ကပြည်သူလူထုနဲ့ရှမ်းပြည်တောင်ပိုင်းကိုကာကွယ်မယ်လို့ပြောပြီးအခုတော့ပြည်သူတွေစီကစက်ကြီးကောက်နေတယ်ဆိုတာအများသိအောင်တင်ပြပေးပါဦးဆိုပြီးပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာစီစဉ်ကစာဒီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်